မြန်မာစစ်တပ်ကိုအိန္ဒိယကလက်နက်တွေလက်တလောရောင်းချနေတဲ့အပေါ်ဆွီဒင်အစိုးရကဟန်တာပေးဖို့နဲ့ဆွီဒင်ကုမ္ပဏီတွေဒီဇိုင်းလုပ်ထုတ်လုပ်တဲ့လက်နက်တွေအိန္ဒိယကတဆင့်မြန်မာစစ်တပ်လက်ထဲမရောက်အောင်စုစမ်းစစ်ဆေးတားမြစ်ဖို့မြန်မာအရေးဆောင်ရွက်နေတဲ့ Justice for Myanmar အဖွဲ့ကဆွီဒင်အစိုးရကိုတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံထဲမှာလိုင်စင်ရဆွီဒင်ကုမ္ပဏီဆက်ဂရုပ်ကထုတ်လုပ်တဲ့ကာရယ်ဂူစတပ်ပခုံးထမ်းမောင်းပြန်ရိုက်ဖယ်ရီအပါအဝင်ဆွီဒင်ဒီဇိုင်းထုတ်ဖန်တီးတဲ့လက်နက်နဲ့စစ်ပစ္စည်းတချို့အိန္ဒိယကတဆင့်မြန်မာနိုင်ငံရဲ့ရောင်းချတာတွေရှိနေတာကိုJustice for Myanmarအဖွဲ့ကစုံစမ်းသိထားတဲ့အကြောင်းနဲ့ဒါကိုဟန်တားဖို့ဒီကနေ 80ပြည့်လွန်နှစ်တွေကလေးကတရားဝင်လိုင်စင်နဲ့ထုတ်လုပ်နေတာရှိသလိုစွီဒင်ကနေအိန္ဒိယကိုတင်ပို့တာတွေရှိတဲ့အကြောင်းနဲ့ဒီအထက်ကတချို့လက်နက်တွေအိန္ဒိယကတစ်ဆင့်မြန်မာနိုင်ငံနဲ့ရောက်သွားတာတွေရှိတယ်ဆိုတာကိုစွီဒင်နိုင်ငံသားရဲ့ဝန်ကြီးဘီလ်စတောမ်ကအတည်ပြုထားတဲ့အကြောင်းလဲ Justice for Myanmar အဖွဲ့ကပြောပါတယ်EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဆွီဒင်အနေနဲ့မြန်မာစစ်တပ်ကိုခုလိုလက်နက်တွေနဲ့ဤပညာတွေတင်ပို့ခွင့်တားမြစ်ထားတာကြောင့်ဆွီဒင်အစိုးရအနေနဲ့ဒီကိစ္စကိုချက်ချင်းတုံ့ပြန်ဟန်တားဖို့အိန္ဒိယကိုလက်နက်တင်ပို့ရောင်းချမှုတွေရပ်ဆိုင်းဖို့အပြင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လိုက်နာရမယ်သဘောတူညီချက်တွေကိုချိုးဖောက်ပြီးမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတဲ့အိန္ဒိယကုမ္ပဏီတွေနဲ့လုပ်ငန်းဆိုင်ငံဖို့လဲ Justice for Myanmar အဖွဲ့ကတိုက်ထွန်းထားပါတယ်ရှင်